မြန်မာနိုင်ငံမှာငွေကျပ်3000ချီပေးဝယ်ခဲ့ရတဲ့မိုဘိုင်းဖုန်းစင်ကတ်တွေကိုကာတာနိုင်ငံအခြေစိုက် Ooredoo Telephone Company ကဒီငွေကျပ်1500နဲ့ရောင်းချပေးနေတာကြောင့်ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာဒီကနေ့လူတွေအများပြားဝယ်ယူခဲ့ကြပါတယ်။တရားဝင်ရောင်းချမဲ့ရက်ဟာဩဂတ်စ်လအတွင်းမှာဖြစ်ပေမဲ့လို့ဒီဇူလိုင်လ30နဲ့31ရက်နေ့တွေမှာရန်ကုန်မန္တလေးမြို့ကြီးတွေမှာကိုယ်စားလှယ်ဆိုင်တွေကစပြီးတော့ရောင်းချပေးနေတာပါ။ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်။
ဇူလိုင်လ30နဲ့31ရက်နေ့တွေဟာမြန်မာနိုင်ငံရဲ့မိုဘိုင်းဖုန်းစင်ကတ်ဈေးကွက်တစ်စချိုးပြောင်းလဲသွားတဲ့နေ့ရက်တွေလို့ပြောရမှာပါငွေကျပ်330ကစလို့နောက်ဆုံးငွေ3000ပေးမှမိုဘိုင်းဖုန်းစင်ကတ်ဝယ်နိုင်တာကနေငွေကျပ်1500နဲ့မိုဘိုင်းဖုန်းစင်ကတ်တွေကိုကာတာအခြေစိုက် Ooredoo Telephone ဝန်ဆောင်မှုကအများပြည်သူကြားဝယ်ယူနိုင်အောင်ဖန်တီးပေးတဲ့အချိန်မှာရန်ကုန်မန္တလေးမှာရှိတဲ့ပြည်သူတွေကြားလှုပ်လှုပ်ခက်ခက်ဖြစ်ခဲ့ပါတယ် Ooredoo စင်ကတ်တွေကိုတရားဝင်ရောင်းချခွင့်ရထားတဲ့ရန်ကုန်မန္တလေးကစိုင်းအချို့ကသူတို့လက်ထက်မှာရှိနေတဲ့မိုဘိုင်းဖုန်းစင်ကတ်တွေကိုဒီကနေ့မနေ့အစောပိုင်းကစလို့ရန်ကုန်မြို့ပန်းစိုးရက်နဲ့စုလိဖျားလမ်းမပေါ်ကစိုင်းတွေမှာရောင်းချခဲ့တာကြောင့်ပြည်သူတွေကကြေကြေကြိုးဝယ်ယူခဲ့တာကိုလည်းတွေ့ရပါတယ် Ooredoo ဖုန်းကတ်တွေဝယ်ယူလိုတဲ့သူတွေကိုမှတ်ပုံနဲ့မိတ်တူနဲ့အတူရောင်းချပေးခဲ့တာဖြစ်ပြီးတော့လိုချင်တဲ့သူတွေအနေနဲ့လွတ်လပ်လပ်ပြင်ပမိုဘိုင်းဖုန်းရောင်းစံတွေမှာဝယ်ယူနိုင်တယ်လို့စုလိဖျားလမ်းမပေါ်ကမိုဘိုင်းဖုန်းရောင်းစံပိုင်ရှင်တူက VOA ကိုအခုလိုပြောပါတယ
်ဟာပေါ့ဒီတော့ပြည်ဒါပေမဲ့ဝယ်တဲ့အခါမျိုးကျရင်မှတ်ပုံနဲ့မိတ်ချူလိုမယ်နောက်ဓာတ်ပုံမူရေးပုံလိုမယ်နောက်ပြီးကျွန်တော်တို့ဒီဟိုလက်မလေးထူပြရမယ်အမပေါ့နေမေးထူရအောင်ပါကိုတို့လက်မလေးထူပြရမယ်အဲအဲ့ဒါလေးတွေပေါ့ဒီကတော့ကိုကျွန်တော်ကသတ်မှတ်ထားတယ်တခုပဲသတ်မှတ်ထားတယ်ကိုကိုလို့လည်းမရဘူးရောလို့လည်းမရဘူးကို1500ပဲရောင်းလို့ရမယ
်တကယ်တော့ Ooredoo Mobile Phone Sync Card တွေကိုဩဂုတ်လ2ရက်နေ့မှာတရားဝင်ရောင်းချခွင့်ပေးရတာဖြစ်တယ်လို့လည်း Ooredoo မြန်မာရဲ့လူမှုဆက်ဆံရေးနဲ့ပြည်ချာရေးမန်နေဂျာဒေါ်သီရိကြာညိုကပြောပါတယ်ဒါပေမဲ့တစ်ဖက်မှာတော့ Sync Card လက်ဝယ်ရထားတဲ့ကိုယ်စားလှယ်တွေကဒီရက်ပိုင်းမှာဈေးကွက်လက်ဦးမှုရယူပြီးတော့စတင်ရောင်းချတာကြောင့် Mobile Phone Sync Card တွေရဲ့ဈေးဟာငွေကျပ်1000အထိပြန်မပေါက်ဈေးရှိလာတာကိုလည်းတွေ့ရတယ်လို့ Ooredoo Phone Card သွားရောက်ဝယ်ယူခဲ့တဲ့ကိုမင်းညိုအန်က VOA ကိုပြောပါတယ
်မနက်မှတော့တချို့ဆိုင်တွေကျတော့ရောင်းရတယ်တချို့ဆိုင်တွေကျတော့တကောင်းတိပေါက်တယ်ပြီးတော့မဲ့အဲ10ကက်ဝယ်ယူရတဲ့လူကြီးကအပြင်မှာပြန်ရောင်းတာ9000တကောင်းတော့ပြန်ရောင်းတယ်ခင်ဗျာပြီးတော့ဘယ်ချိန်မှာဘယ်ဆိုင်တွေကဘယ်လိုရောင်းလဲဆိုတော့တဆိုင်နဲ့တဆိုင်မတူဒီတဆိုင်ရောင်းရပြီဆိုလို့ရှိရင်နောက်တဆိုင်ကမရှိတော့အဲ့လိုပေးတဲ့ပုံစံကြီးမတူဘူးခင်ဗျာကက်ရောင်းလို့ရပြီဆိုလို့ရောင်းတာတဲ့အဲ့လိုပြောတယ်ရောင်းလို့ရတယ်လို့ပြောလဲပြောပြီးတော့ဒီမြန်မာပြည်ဈေးကွက်စီးပွားရေးအနှင်းသူစားပဲပုံစံဆိုတော့ဈေးတင်ရောင်းလေ1500ပဲဆိုအဲ့လိုမျိုးအဲ့လိုမျိုးပုံစံနဲ့ပြောရမှာစမ်းရှင်းရှုပ်ပါ
Ooredoo Sync Card တွေဝယ်ယူမသုံးဆွဲရင်းနဲ့ပတ်သက်ပြီးတော့လုံဆောင်မှုတွေကိုလည်းမြို့ကြီးတွေမှာတောက်လျှောက်လုံဆောင်မှုတွေရှိနေတယ်လို့လာမယ့်၈လပိုင်းမှာလည်းထပ်ပြီးတော့ကန့်ကွက်မှုတွေအရှိန်မြင့်တယ်မယ်လို့ Ooredoo Sync Card မသုံးဆွဲရေးဥဆောင်စော်ရတဲ့မကွေးဆရာတော်ကြီးဥပမောက္ခကမိန့်ပါတယ်လက်ရှိချိန်မှာတော့အခုလို Ooredoo Sync Card တွေကိုပြည်သူတွေအကြားကြည်ကြဲပြင်းပြင်းဝယ်ယူသုံးဆွဲနေတဲ့ပုံမှာတော့မကွေးဆရာတော်ကြီးဥပမောက္ခကအခုလို့ဆက်လက်မိန့်ကြပါတယ
် Ooredoo နဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့နိုင်ငံတော်ဘာသာနည်းဖြစ်တဲ့ဒီအင်္ဂလိပ်လိုဒီ10ရက်နေ့၈လပိုင်း10ရက်နေ့ကနေနောက်ပိုင်းမှာဘုန်းကြီးတို့မြို့နယ်တွေမြို့နယ်တွေမှာဘုန်းကြီးတို့ကမ်းလှမ်းတဲ့မြို့နယ်တွေမှာ Ooredoo ဖုန်းမဝယ်ယူမသုံးဖွဲဘူးတရီ Ooredoo ဖုန်းနံပါတ်နဲ့ဖုန်းလာရင်ဖုန်းမကိုက်ဆောင်မှုလို့ Ooredoo ကုမ္ပဏီထံမှာဝန်ထမ်းအဖြစ်အလုပ်မလုပ်ဖို့လို့ဖို့ပြီးတော့အဲအသိပညာပေးဟောကြားဝဲတွေဆက်လက်ပြီးတော့ဘုန်းကြီးတို့ဆက်လက်ဆောင်ရွက်သွားမှာပါအဲအဲ့ဒီOoredoo ဖုန်းကိုတချို့ကဝယ်ယူပြီးတော့အသုံးခွက်ကြတဲ့ပုံစံတွေရှိတယ်။အဲ့ဒီပုံစံတွေကတော့မျိုးချစ်ဖိတ်ဘာသာချစ်ဖိတ်သာသနာချစ်ဖိတ်အဲလူမျိုးချစ်ဖိတ်မရှိတဲ့ပုံစံတွေသာလည်းဝယ်ကြတာပါ။အမှန်တကယ်တော့မျိုးချစ်ဖိတ်ရှိတဲ့ပုံစံတွေကOoredoo ကိုဝယ်ယူမသုံးခွက်ကြပါဘူး။
Ooredoo အနေနဲ့လက်ရှိမှာသူတို့ရဲ့စင်ကတ်တွေရောင်းချခွင့်စာချုပ်ချုပ်ဆိုထားတဲ့စာချုပ်အရာစင်ကတ်တွေကိုခွဲထားတဲ့ချပေးတာဖြစ်ပြီးတော့ချွေအစ်စ်မှာစင်ကတ်800ငွေအစ်စ်မှာစင်ကတ်400နဲ့ကြေးအစ်စ်မှာစင်ကတ်200အထိမိုဘိုင်းဖုန်းအယောင်ဆိုင်တွေကိုရောင်းချခွင့်ပေးထားတာဖြစ်တယ်လို့လည်းသူတို့ကပြောပါတယ် Ooredoo ကုမ္ပဏီကလက်တလောတက်မှတ်ထားတဲ့ဖုန်းခေါ်ဆိုကနှုန်းနှားတွေကတော့Ooredoo စင်ကတ်အချင်းချင်းဖုန်းခေါ်ဆိုမယ်ဆိုရင်10မိနစ်ကို25ကျပ်ပေးရမှာဖြစ်ပြီးတော့အခြား operator MBT Telenor Metel တွေနဲ့ဖုန်းခေါ်မယ်ဆိုရင်10မိနစ်ကို35ကျပ် SMS စာတူပေးဖို့မယ်ဆိုရင်တော့တစ်စောင်ကို25ကျပ်နဲ့ internet အသုံးပြုမယ်ဆိုရင် 1MB ကို25ကျပ်ပေးရမယ်ဆိုပြီးတော့ပြောဆိုထားတာပါအစောပိုင်းကာလတွေတုန်းကတော့ Ooredoo ကုမ္ပဏီဟာမွတ်စလင်အများစုနေထိုင်တဲ့ကာတာအခြေစိုက်ကုမ္ပဏီတစ်ခုဖြစ်တာကြောင့်မြန်မာတွေဒီနဲ့ဝယ်ယူမသုံးစွဲကြဘူးနဲ့အကယ်လို့ Ooredoo နံပါတ်တွေနဲ့ဖုန်းဝင်လာရင်လည်းမကင်ကြဘူးဝါရဖြန့်ချီမှုတွေလည်းရှိနေပါတယ်Ooredoo နဲ့အတူမြန်မာဆက်သွယ်ရေးလုပ်ငန်း operator လောက်ကံဝင်ရထားတဲ့နောက်ထပ် company တစ်ခုကတော့ Norway ခြေစိုက် Telenor company ဖြစ်ပါတယ်။ဒါ့အပြင်လက်ရှိမြန်မာနိုင်ငံကလူအများစုကင်တွင်နေတဲ့မြန်မာဆက်သွယ်ရေးလုပ်ငန်း MBT ကလည်းလက်ရှိဖုန်းတွေကိုဝန်ဆောင်မှုပေးနိုင်ဖို့နဲ့နောက်ထပ် mobile phone sync card တွေကိုနိုင်ငံတကာ company တွေနဲ့အတူအပြန်ရောင်းချနိုင်ဖို့ဂျပန်ဆက်သွယ်ရေး company တစ်ခုဖြစ်တဲ့ KDDI နဲ့ပူးတွဲပြီးတော့လေလုပ်ငန်းတွေလုပ်ကြမယ်ဆိုပြီးတရားဝင်ကြေညာထားတာပါခင်ဗျာ။